ီရတ်နိုင်ငံမှာရှိတဲ့ ISIS တွေ့ကြုံအဖွဲ့ကိုတိုက်ထုတ်ခဲ့တဲ့တုံးမြကြစစ်ပွဲဟာအောင်အောင်မြင်မြင်နဲ့ပြီးဆုံးသွားပြီလို့အီရတ်ဝန်ကြီးချုပ်ဟက်ဒက်အယ်အဘာဒီကစနေနေ့မှာကြေညာလိုက်ပါတယ်။အီရတ်စီးရဲနယ်စပ်ဒေသကိုအီရတ်တပ်တွေကလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက် ISIS တွေ့ကြုံတွေကိုတိုက်နေတဲ့စစ်ပွဲအဆုံးသတ်သွားပြီလို့ကြေညာလိုက်ကြောင်းဝန်ကြီးချုပ်အဘာဒီကဘက်တိုင်မှာပြုလုပ်တဲ့အီရတ်သတင်းသမားများသတ်မှတ်ကစီးရဲနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါ။စီးရဲစစ်တပ်ကိုကူညီပံ့ပိုးပေးနေတဲ့ရုရှားကစီးရဲမှာရှိတဲ့ ISIS တွေ့ကြုံအဖွဲ့ကိုချိန်မုံနိုင်ပြီလို့ကြေညာလိုက်ပြီးနောက်နှစ်ရက်ကြာမှပဲအခုလိုအီရတ်ကကြေညာလာပါအခုလိုတိုက်ပွဲအောင်မြင်ကြောင်းကြေညာခဲ့တာဟာအီရတ်တပ်တွေအီရတ်စီးရဲနယ်စပ်ကိုတမကအနောက်ပိုင်းတဲခံလိုက်အကိုပါထိန်းချုပ်ထားနိုင်တယ်ဆိုတော့ကိုဆိုလိုကြောင်းအီရတ်အစိုးရကပြောပါတယ်အဲစစ်သွေးကြော်ရီက2014နှွေကာလလောက်ကအီရတ်တနိုင်ငံလုံးရဲ့3ပုံလောက်ကိုတိမ့်ပိုက်ခဲ့တာဖြစ်ပြီးအီရတ်နိုင်ငံတရှိမှုကိုချိန်ချောက်ခဲ့တာပါအဲ့ဒီနယ်မြေတွေအလုံးကိုအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့အကူအညီနဲ့ပြန်ပြီးတိမ့်ပိုက်နိုင်ခဲ့ပါတယ်အဲစစ်သွေးကြော်ရီတို့ရဲ့ကာလီဖိတ်နိုင်ငံဖြစ်ကြေညာခဲ့တဲ့အီရတ်ကနေရာတွေထဲမှာနောက်ဆုံးကျန်နေတဲ့နေရာတွေကိုဖယ်ရှားရှင်းလင်းနိုင်ခဲ့ပြီးအဲ့ဒီကဒေသခံတွေ IS တွေရက်စက်တဲ့ထိန်းချုပ်မှုအောက်ကလွတ်မြောက်နိုင်အောင်လုပ်ပြီးဆိုတာကိုအခုအီရတ်ကျင်းညာချက်ကသိရတဲ့အတွက်အီရတ်တီးသူတွေနဲ့အီရတ်တပ်ဖွဲ့ကိုချီးကျူးခုံပြုကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟက်ဒန်ယူရ်ကစနေနေ့မှာပြောကြားလိုက်ပါတယ်